ရန်ကုန်တိုင်းဒေသကြီးကြောက်တန်းမြို့နယ်တီလဝါစစ်ကမ်းအနီးကလေယာမြေဧက100လောက်ကိုဥပိုင်ကုမ္ပဏီကတင်ယူပြီးအဆောက်အဦဆောက်ဖို့ပြင်ဆင်နေတဲ့အတွက်ကုမ္ပဏီကငှားထားတဲ့အလုပ်သမားတွေနဲ့ဒေသခံလေသမားတွေမေလ12ရက်နေ့ကရုံရင်းဆန့်ခတ်မှုဖြစ်ပွားတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရဲတွေကရာဘာကြီးလိုယူဆရတဲ့တနက်နဲ့ပြစ်ခတ်ပြီးလူစုခွဲရမှာလေသမား3ဦးဒဏ်ရာရရှိပြီးဖမ်းဆီးခံရမှုတွေလည်းရှိနေပါတယ် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ်ရှင
်စစ်တပ်မိသားစုတွေပိုင်ဆိုင်တဲ့ဥပိုင်ကုမ္ပဏီလီမိတက်ကတီလဝါစိတ်ကန်းကြီးမှာရှိတဲ့လေမြေဧကတွေကိုသိမ်းပေးတယ်ဆိုပြီးဒေသခံလေသမားတွေကကန့်ကွက်ကြရင်းနဲ့ကုမ္ပဏီကငှားရမ်းထားတဲ့အလုပ်သမားတွေနဲ့ထိတိုက်ပြစ်မှုတွေဖြစ်ခဲ့တာပါဒီနောက်မှာတော့လေသမားတွေကိုရဲတွေကတနက်နဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးမျက်မြင်လဲဖြစ်အခင်းဖြစ်သွားတဲ့နေရာမှာရှိနေတဲ့တောင်သားကောင်းဆောင်ကိုမင်းသွေးတစ်ကပြောပါတယ
်အမှန်လေကဟိုအစပေါင်းညီကနိုင်ပြစ်တာမျိုးရင်းတယောက်တည်းရှစ်ဆက်ကြည့်တယ်တယောက်နောက်ဟိုယောက်ျားတယောက်ပါ၆ဆက်ကြည့်တယ်အထဲမှာရာဘာသားတွေနဲ့ကုလုံးကြီးသားတွေထွက်လာတယ်တွေ့တယ်အခုရလောတယ်ဟိုနှစ်ယောက်ကသေးုံတက်နေတယ်ကျန်တဲ့နှစ်ယောက်ကတော့ပေါ်မှာတယောက်ကထုတ်သေးပါအဲ့ဒါ၃ယောက်ခံရရတဲ့၃ယောက်ပါလေအာနောက်ထပ်ဆင်းအောင်ပါဝင်၃ယောက်ထုတ်ခံရရတယ်ကျန်တဲ့လေတော်တွေကပိတ်ခံထားတယ်ကျွန်တော်အခုအဲ့ဒီနေရာပြန်လာတာ
ရန်ကုန်အစီပိုင်းခရိုင်ကျောင်းသားတမကကကျောင်းသားတွေနဲ့88မျိုးဆက်ကကျောင်းသားတွေကရဲသမားတွေကိုဝန်းရံဖို့ရောက်ရှိနေကြမှာပဲအဓိကရောဖြစ်ပွားခဲ့ပြီးရဲတွေကရဲသမားတွေကိုတနက်တည်းနဲ့ပြစ်ခတ်ခဲ့တာလို့လည်းကိုမင်းသွေးတစ်ကပြောပါတယ
်အနေအားဖြင့်ရဲကအင်အားလုံးကျုံနဲ့လုံယုံရေးယူပေးထားတဲ့ဥပိုင်ကုမ္ပဏီရဲ့နေရာမီကိစ္စမတရားသိမ်းတဲ့အပေါ်မှာသူတို့ကကုမ္ပဏီဘက်ကနေလုံယုံရေးယူပေးတယ်ရဲတွေဘာမှမလုပ်ဘဲရက်နေတဲ့အချိန်မှာကုမ္ပဏီကခေါ်ထားတဲ့နေသားလို့တမားတွေ၅လောက်နဲ့ခေါ်ထားတယ်အဲ့ဒီအတွက်အင်အားပြဖို့ဆိုပြီးတော့လိုက်လူစုပြီးခေါ်ထားတဲ့ဒီမိုက်တွေကနေပြီးတော့ဇာသားတွေကိုအတင်းဝင်လုံးတယ်တစ်ခါနဲ့တစ်ခါဒီစွန့်ဘက်ထဲမှာလုံလာပြေးလာပြည့်နေတဲ့အချိန်မှာဓာပါလာတာကိုတွေ့တယ်တော့ဓမြောင်အဲ့ဒီကြောက်တန်းကလူမိုက်တွေတယောက်ကဓမြောင်ခါထိုးလာတယ်ကျွန်တော်ကရဲတွေကတော့ပြောတဲ့ဓမြောင်ပါလာတယ်ဆိုတဲ့အခါမှာတော့ဒီလူကိုလည်းမဖမ်းပေးဘူးအဲ့တော့လည်းဒီလိုလုံးချက်ခေါ်ရတယ်ယနေ့ပိုင်းရဲရဲစပြီးဖြစ်တော့ရုံးရဲဆန်ဆန်ဖြစ်တဲ့အခါမှာဒီလူမိုက်ကဝေးဓာတ်နဲ့ဝင်ထိုးတယ်အဲ့ဒီတိတ်တဲ့မျိုးသမီးကိုအဲ့ဒီဓာတ်နဲ့ထိုးလို့ကျဲသွားတဲ့ဓာတ်ပြည့်ရာကြီးနဲ့အင်းကြီးရှိပါတယ်ကျွန်တော်လည်းအဲ့ဒါသက်သေဖြစ်သိနေတာအမိကျဖွင့်လို့ဟုတ်ကဲ့ဒီအခါမှာသူတို့တနက်နဲ့ပြည့်တာပ
ါဒီကိစ္စနဲ့ပတ်သက်လို့ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတိုင်းရက်ပြည်နယ်တချို့မှာလည်းလေမြေသိမ်းယူတဲ့ကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီကဝေဖန်ခံနေရတာပါစစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီနဲ့ပတ်သက်လို့လေသမားတော်များများဟာတရားစွဲဆိုထောင်ချခံနေရတာတွေလည်းရှိနေတာပါအထူးသဖြင့်သိမ်းဆည်းခံရတဲ့လေမြေတွေကိုပြန်လည်ထုံရက်ဖို့စူးစမ်းကြတဲ့လေသမားတွေဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြစ်စီမှုစတဲ့အမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါနေရာမြေတွေသိမ်းဆည်းခံရတာနဲ့ပတ်သက်လို့လည်းလက်ရှိအစိုးရလက်ထက်မှာတာဝန်ယူဖြေရှင်းပေးနိုင်မှုတွေကအားနည်းနေသေးပဲဆိုပြီးလေသမားကြီးတုတ်ဆောင်နေသူတွေကဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်အခုလိုမျိုးလေသမားတွေနဲ့ကုမ္ပဏီသောက်ရဲတွေထိတိုက်တွေ့မှုတွေမှာပြစ်ခတ်မှုတွေရှိခဲ့တဲ့အတွက်သခိုင်းတိုင်းလက်ပောင်းဒေသမှာတော့ဒေသခံတောင်သူတူတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ရတာမျိုးတွေလည်းရှိခဲ့ပါတယ်ဥပိုင်ကုမ္ပဏီဆိုတာကတော့1990ပြည့်နှစ်ဖေဖော်ဝါရီလ19ရက်နေ့မှာနဝတနိုင်ငံတော်ညီဝက်ပြည်ပြောင်းမှုတိဆောက်ရေးအဖွဲ့အစိုးရကုန်သွယ်ရေးဝန်ကြီးဌာနကနေပြည်ထောင်စုမြန်မာနိုင်ငံစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ကို1950ခုနှစ်အထူးကုမ္ပဏီအဥပဒေအရဖွဲ့စည်းကြောင်းအမိန့်ကျော်ညာကအမှတ်ခုနှစ်မြင်းဆောင်90နဲ့ကျင်းပခဲ့တာပါ1988ခုနှစ်စက်တင်ဘာလ18ရက်နေ့အာဏာသိမ်းပြီးတဲ့နောက်မှာတော့တပ်မတော်ကတည်ထောင်ခဲ့တဲ့ပထမဦးဆုံးစီးပွားရေးလုပ်ငန်းတွေဖြစ်ပါတယ်ရှင်